ရာမဲနိုဝင်ဘာရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေစာရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာခဲ့တာမှာအချက်အလက်လွဲမှားမှုတွေရှိနေတာကိုပြင်ဆင်နိုင်ရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေဒီကနေ့ဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါနိုဝင်ဘာ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကကော်မရှင်အပြင်အစိုးရတာဝန်ရှိသူတွေနဲ့ပါအွန်လိုင်းကဆွေးနွေးရမှာတော့မဲပေးခွင့်ရှိသူစာရင်းမှာအမှားရွေးနေများနေတာကိုအဓိကထားပြောဆိုခဲ့ကြတာပါမဲဆန္ဒရှင်စာရင်းမှာအမှားရွေးနေတွေ့နေရတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်အချိန်မီပြင်ဆင်နိုင်မှုအရေးကြီးတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဆွေးနွေးပွဲမှာပြောဆိုသွားခဲ့ပါတယ
်မဲသွားပေးဖို့ဆိုတာဟာမဲစာရင်းနေရာမှာမဟုတ်လို့ဒီမဲဆန္ဒရှင်စာရင်းနေမှားတဲ့အကြောင်းမပြည့်စုံတဲ့အကြောင်းသတင်းတွေအများကြီးထွက်ပါတယ်အင်တာမအလေးထားမယ့်ကိစ္စတစ်ခုဖြစ်တယ်။ပြည်သားတွေရဲ့တာဝန်အရာရောကျမတို့ရဲ့နိုင်ငံရဲ့သိခါအရာရောဒီရွေးကောက်ပွဲကိုအောင်အောင်မြင်မြင်နဲ့ကျမကြီးအရာလုံလုံခြုံခြုံကျင်းပနိုင်တယ်ဆိုတော့ကျမတို့ကပြကျင်တယ်။အားလုံးပူးပေါင်းဆောင်ရွက်ပြီးတော့ပြည်သူတွေယုံကြည်နိုင်အောင်လို့ပြည်သူတွေကျေနပ်အောင်လို့လုပ်ပေးနိုင်တယ်လို့လည်းကျမတို့မျှော်လင့်ပါတယ
်။ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စာရင်းပြုစုတော်မှာပြည်စုံဖို့ရည်ရွယ်ပြီးအိမ်တော်စုစာရင်းကိုအခြေမခံပဲစာရင်းကောက်ယူရာကအချက်အလက်လွဲမှားတဲ့အခြေအနေနဲ့ကြုံခဲ့ရတာလို့လေအလौဒမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ကြားရေးတာဝန်ခံဦးမြင့်နိုင်တို့ကရှင်းလင်းခဲ့ကြပါတယ်။ဒီမှားရွေးနေတဲ့စာရင်းတွေကိုအချိန်မီပြန်လည်ပြင်ဆင်ဖို့လည်းပြောဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲမဲဆန္ဒရှင်စာရင်းထုတ်ပြန်ပြီးတဲ့နောက်အချက်အလက်တွေမှန်မှန်မှန်လာရောက်ကြည့်ရှုစစ်ဆေးသူတွေနဲ့မှားရွေးတဲ့အချက်အလက်တွေကိုပြင်ဆင်ဖို့ရှောက်လွှာဖြည့်ဆက်သူဦးရေဟာအရင်ကထက်ပိုများတဲ့အတွက်ဒါဟာရွေးကောက်ပွဲလုပ်ငန်းစဉ်ကိုစိတ်ဝင်စားမှုတိုးလာတဲ့လက္ခဏာအဖြစ်အကောင့်ဘက်ကရှုမြင်ကြောင်းရွေးကောက်ပွဲကော်မရှင်ဦးမြင့်နိုင်ကပြောဆိုခဲ့ပါတယ်
။အခုတောင်းဆိုထားတဲ့ဟာတွေကိုဟိုတက်တဲ့ဟာအထွေထွေအုပ်စုဌာနရဲ့ဒုမှုကြီးကြီးဦးစံတာရဲ့ကျွန်တော်ပေါင်းပြီးတော့အမြန်လို့သားတဲ့ကျွန်တော်တို့ဖြည့်သွင်းသွားပါမယ်။တို့ဖြည့်သွင်းပြီးရင်ခုတော်ကိုယ်စားလှယ်လောင်းတွေကိုတို့ရဲ့မဲဆန္ဒရှင်တွေလူတွေကြံနေတယ်လဲဆိုတာကိုခုပြုတ်ပြုံနေတဲ့မဲစင်းဒဇုံစီစီတူနဲ့လောက်ပြီးတော့ကျွန်တော်တို့ပေးဖို့လဲအစီအစဉ်ရှိပါတယ်ခင်ဗျာ။အဲ့ဒါလို့ကျွန်တော်တို့ဟိုဖြည့်လိုက်မယ်ဆိုတော့ဖြစ်ရင်ဒီမဲဆင်းကတော့တော်တော်လေးကျွန်တော်တို့နီးစပ်သွားမဲ့မဲဆင်းဖြစ်ပါတယ
်။မဲဆန္ဒရှင်စာရင်းအမှားရွင်းတွေကိုတော့ကော်မရှင်နဲ့အတူလူဝင်မှုကြီးကြပ်ရေးနဲ့တည်သူအင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနစတဲ့ဌာနတွေကပူးပေါင်းပြီးအ мян ဆုံးပြင်ဆင်ပေးသွားမယ်ဆိုတဲ့အကြောင်းလည်းပြောဆိုခဲ့ကြပါတယ်။နိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရန်မျိုးသိန်းကတော့ရွေးကောက်ပွဲကျင်းပဖို့၃လလောက်သာလိုတော့တာကြောင့်အချိန်မီပြင်ဆင်နိုင်အောင်အရက်ဖက်အဖွဲ့စည်းတွေနဲ့လည်းပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့သုံးသပ်လိုက်ပါတယ်
။ဒီကနိုင်ငံလုံးအတိုင်းအတာနဲ့ပေါ့ဒီမဲဆင်းတွေမှာအမှားရင်းတွေထောက်ပြเสียရတယ်တော်တော်များများတွေ့တာတော့ဒါလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကော်မရှင်အဆင့်ဆင့်ရဲ့ဒီလုပ်ရည်ကိုင်းအားနည်းချက်ကိုဒါပေါ်ပြနေတယ်လို့မြင်ပါတယ်။၃လလောက်ပဲကြံတော့တဲ့အချိန်အတွင်းမှာမဲဆင်းတွေကိုကျင်းစုံမှန်ကန်မှုဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တစ်ခုတည်းမဟုတ်ခဲနဲ့ဒီရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဆက်ဆက်နေတဲ့ဒီရပ်ဖက်အဖွဲ့အစည်းတွေရဲ့အကူအညီကိုပါရယူပြီးတော့အမြန်ဆုံးပြုပြင်ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
။ကရောကကြုံနေရချိန်မှာမဲပေးမဲ့သူတွေကိုကျန်းမာရေးအတွက်အကာအကွယ်ပေးနိုင်မဲ့အစီအစဉ်တွေကိုလည်းဒီကနေ့ထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ရွေးကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မဲဆန္ဒရှင်စာရင်းတွေကိုတော့လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမှာပါ။ဒီအထဲကအချက်အလက်အမှားရင်းတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စာရင်းအစ်စ်ကိုတော့ရွေးကောက်ပွဲမကျင်းပမီတလအလိုအော်တိုဘာလမှာထပ်မံထုတ်ပြန်သွားဖို့ရှိတယ်လို့ကော်မရှင်ကစီစဉ်ထားပါတယ်။နိုဝင်ဘာလရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူဦးရေဟာ38တန်းကျော်ရှိမယ်လို့ကော်မရှင်ကခန့်မှန်းထားပြီးတန်းနဲ့ချီတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်မဲ့အစီအစဉ်တွေကိုလည်းတာဝန်ရှိသူတွေကကြေညာထားပါတယ်။ဒါပေမဲ့လည်းပြည်ပရောက်မြန်မာနိုင်ငံသားတွေလက်တွေ့မှာမဲပေးခွင့်ရဖို့အခက်အခဲတွေရှိနေပြီးအထူးသဖြင့်ရွှေပြောင်းအလौဒမားတွေမဲပေးနိုင်ခွင့်ရဖို့မရေရာတဲ့အခြေအနေနဲ့ကြုံနေရတယ်လို့အလौဒမားရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။